အလုတ်ကန်ရှားပါမှုနဲ့တံငွေတံပိုးဆက်ပြီးကြားနိုင်ခြင်းရှိတာကြောင့်ရွှေကားနဲ့အိမ်ချမ်းမြေဝယ်ယူစုဆောင်သူတွေတိတိတသားပိုများလာပြီးအိမ်ချမ်းမြေနဲ့ကားစီးတွေထိုးတက်နေတယ်လို့ဒီလုပ်ငန်းလုပ်ကင်နေသူတွေကပြောဆိုပါတယ်လက်ရှိနိုင်ငံရေးအခြေအနေကြောင့်ကာလတစ်ခုအထိဒီလုပ်ငန်းတွေမှာဈေးနှုန်းဆက်တက်နေဦးမယ်လို့လည်းအများကခံမှန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ
အခုဇူလိုင်လထဲမှာပဲရွှေကားနဲ့အင်တာမီဇီးရီဇက်တိုက်ဆိုသလိုတက်လာနေတယ်လို့ဒီဈေးကွက်ထဲအယောင်းဝယ်လုပ်နေသူတွေကပြောပါတယ်။အမေရိကန်ဒေါ်လာပြင်ပပေါင်ဈေးဒေါ်လာကိုကျပ်3000ကျော်နေတယ်လို့မြေယာနဲ့နိုင်ငံရေးအခြေအနေတွေကြောင့်စီးပွားရေးလုပ်ငန်းတွေထဲမှာဒီလုပ်ငန်းတွေကိုပဲအများကြီးကစိတ်ဝင်စားလာကြတာပါ။နိုင်ငံခြားငွေရှာပြီးတော့ချက်ငွေတန်ဖိုးဆက်ကျနိုင်ခြင်းရှိတဲ့ပြင်ငွေကြေးခွာခြားမှုတွေကြောင့်ငွေအမြောင်များအင်တာမီယင်းနှိမ့်နိုင်မှုတွေတဲစုပြုံလာတာလို့ဒီမနက်ကအချမ်းမြေဝန်ဆောင်မှုအသင်းရဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါရယ
်။ဒါကြတော့ကျွန်တော်ကဝေကြီးခေါ်ဆောင်မှုနဲ့တန်သွားပြီ။အခုကနိုင်ငံရေးအခြေအနေကြတာဟိုတချို့နေရာတွေမှာလည်းဟိုကောနည်းနည်းပေါ့တန်ရစ်ချင်းမကောင်းတဲ့အခြေအနေရှိတော့အကောင်းဆုံးတချို့နေရာငွေမဲတော့ဝင်ကြည့်ပြန်လို့ကြရလေပေါ့။အဲ့ဒီတော့ကြတော့လေတန်ပြန်နည်းနည်းထုတ်သွားတော့လေပေါ့။ပေါ်ကြတော့ဥမာကောသူရဲ့ငွေရောင်ဝင်မဲဖြစ်နေတယ်ဆိုတော့တေးရတန်နေတော့ဟိုတရားမှာပြေးနေပြေးလိုက်ပါဘူး။ဒီကရောင်းဝယ်အိုက်ကောဆက်ကြလို့ထွက်သွားကြ။သူနိုင်ငံရေးအခြေအနေသားရောကြည့်ချင်လို့ပြည်ပြည်ကိုဆက်သွင်းကြလို့ပါဒီတချို့တွေကြတော့တခြားနေရာမှာရင်းနှီးနှုန်းကိုမလုပ်ကြဘူးလေအခြားနိုင်ငံကဥမာသူစားလို့ investment လုပ်ထားလိုက်တယ်လို့စနေကြရကြမယ်ဘယ်တော့ရှုံးမနေမှာလဲသိကြမသိဘူးလေပြည်အင်တာနက်ကြတော့ဒီကတော့တခုတော့ရှိတာပေါ့နောက်ဆယ်နှစ်စောင်းနေကြောင်းလည်းပါရင်ချင်းကြီးရဲ့ဘောတင်းသားရရဲ့ဆက်သွယ်ရှိပါချိုးကြတော့လေလူဝင်ငွေစီးကားတခုနဲ့ကြောတယ်ရင်းနှီးနှုန်းကပါတော့
ပြီးခဲ့တဲ့ရက်ပိုင်းကလုတ်ခဲ့တဲ့အင်ချမ်းမြေဝန်ဆောင်မှုအသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာလဲအင်ချမ်းမြေဈေးတွေအတက်ဈေးမှာပဲရှိနေအောင်မယ်ဆိုတာကိုအသင်းဝင်တွေကဆွေးနွေးသွားခဲ့ကြပါတယ်။နိုင်ငံခြားငွေကိုထိန်းချုပ်ဖို့အတွက်စစ်ကောင်စီကမော်တော်ယာဉ်ကားသက်တွေတင်သွင်းမှုကိုပိတ်ပင်ထားပါတယ်။အထူးပါမေးခွင့်ပြုထားတာကလွဲလို့အများပြည်သူအနေနဲ့ပုဂ္ဂလိကဝယ်ယူတင်သွင်းမှုတွေကိုပိတ်ထားတယ်လို့စစ်ကောင်စီက2022ခုနှစ်ဇွန်လတရနေ့မှာပြောခဲ့တာပါ။အဲ့ဒီအချိန်ကစပြီးတော့တဖြည်းဖြည်းတက်လာတဲ့ကားဈေးနှုန်းတွေဟာလူလက်တန်းစားတွေရောမှလက်လန်းမမီတဲ့အခြေအနေဖြစ်လာပါတယ်။ရင်းနှုန်းကကျပ်သိန်း100ဝန်းကျင်ရှိခဲ့တဲ့ဂျပန်ကျကားသင်းရဲ့တန်ဖိုးဟာအခုဆိုလို့ရှိရင်ကျပ်သိန်း900အထက်ကိုရောက်နေပြီဖြစ်ပါတယ်။ရန်ကုန်ဟန်တာဝတီကားပွဲစားတဲ့ကဝေယောင်တူကအခုလိုပြောပြပါရတယ
်။ကားသင်းလည်းမရှိတာရဲ့နောက်တော့ဟိုအီလီဂါရီရတယ်အခုတွန်းရတာဟိုနည်းနည်းလေးအထက်ခဲရဖြစ်နေတော့ဝန်ဟိုဝန်ရမယ်ဆိုတာမဝယ်ဘူးဖြစ်နေတော့ဟောရှိရကားရတက်လာ။ဒေတာတို့ပါဆိုတော့900ပတ်ချလဲပေါ့လေ။အဲဂျီစစ်တို့ဆိုတာလည်း900ပေါ်ပြီပေါ့။ Insight တို့ပါလို့ဆိုရင်အဲ့တိုင်းပဲဟို600ကြီးပါတယ်ဖြစ်ကုန်တော့600နောက်မော်ရယ်ကြီး2012လို့ပါလို့ဆိုရင်900ရေးဖြစ်ကုန်အဲရင်တော့ဆိုတော့ဘာမှမရှိဘူးလေ300ပတ်ချလဲအများလုံးက350သူတို့အဲကားဆင်းလို့မရှိနေရင်တော့တက်နေမှာပေါ့
ကားဝယ်ရုံတချို့ကတော့ဈေးနှုန်းတွေတက်နေတာကကားတက်သွင်းခွင့်ပိတ်ပင်တာထက်နိုင်ငံခြားငွေတန်ဖိုးတက်နေတာကအဓိကအကြောင်းရင်းဖြစ်တယ်လို့မြင်ကြပါတယ်ရွှေစည်းကတော့ကမ္ဘာရွှေကတောင်းစကိုအမေရိကန်ဒေါ်လာ1900ဝန်းကျင်ကနေနှစ်ပတ်တွင်းမှာ1960ဖြစ်လာပါတယ်။ဒါကြောင့်မို့ပြည်တွင်းမှာလည်းရွှေဈေးတွေတက်နေပြီးတော့ပြပတင်ပို့မှုကိုခဏရပ်ထားတယ်လို့မြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းသိပေးထားပါတယ်။ရွှေလုံငန်းရှင်များအသင်းရဲ့ရွှေတစ်ကြက်သားရည်ညွှန်းဈေးကကျပ်23သိန်းကျော်ပဲရှိပေမဲ့ပြပဈေးပေါ်မှာတော့ကျပ်သိန်း30အထက်မှာအယောင်းဝယ်လုပ်နေပါတယ်ခင်ဗျာ။